Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်စက်တင်ဘာလ1ရက် VOA American တန်ရဲ့တင်းနေနေညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညနေပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါတင်းနေနေညနေခင်းသတင်းတွေကိုမဆုမွန်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။ American ဒုသမ္မတ Mike Pence ဟာဒုတိယကမ္ဘာစစ်နှစ်80ပြည့်အထိမ်းအခမ်းအနားကိုတက်ရောက်ဖို့အတွက်ပိုလန်နိုင်ငံဝါဆောမြို့ကိုဒီကနေ့မနက်မှာရောက်ရှိသွားခဲ့ပါတယ်။မြန်မာစစ်တပ်နဲ့အေရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်အတွင်းလက်နက်ချီဖျက်တောက်ထားတဲ့ Internet line တွေကိုတချို့နေရာတွေမှာဒီကနေ့ပြန်ပြီးတော့ဖွင့်ပေးလိုက်ပြီဖြစ်ပါတယ်။ဟောင်ကောင်မှာတော့ဒီမိုကရေစီထောက်ခံတဲ့ဆန္ဒပြတဲ့သူတွေဟာလေးစိတ်နဲ့ကားဂိတ်တွေမှာဒီကနေ့ဇူဝေးခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြည်မှနားဆင်ရမယ့်သတင်းလွှာတွေမှာတော့ပြည်ရင်းစစ်မီးငြိမ်းရေးအစိုးရတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တို့ကြားမှာငြိမ်းချမ်းရေးပေါ်ဆောင်နေမှုအလားအလာအခြေအနေတွေနဲ့ပတ်သက်ပြီးတော့
ငြိမ်းချမ်းရေးရောက်မှုဆိုရင်တော့ဘဝမှာတည်ဆင်းဆိုပြီးအဖြေရှာဖို့ဆိုတဲ့အကြောင်းအရာတွေကိုတွားတင်တယ်အဲ့ဒီလည်းဖြစ်ဖြစ်နေတာပေါ့န
ော်။ညီငယ်ကော်မရှင်အကြံပေးဦးလာမောင်ရွှေပြောသွားတာပါ။အပြည့်အစုံကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။ဒီသတင်းလွှာနဲ့အတူထိုင်းမြန်မာနယ်စပ်မှာမြန်မာနိုင်ငံသူ2ဦးကိုမူရစ်ဆေးဝါးတွေနဲ့အတူဖမ်းဆီးမိတဲ့အကြောင်းကနေဒါနဲ့မက္ကဆီကိုနိုင်ငံတွေရဲ့2018 American ပြည်ထောင်စုနဲ့ကုန်သွယ်ရေးသဘောတူညီချက်အသက်ကမ္ဘာတဝန်းကဒုက္ခသည်ကလေးငယ်တွေရဲ့အနာဂတ်စတဲ့သတင်းလွှာတွေကိုလည်းနှားဆင်ရပါမယ်။အခုရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရဲနိုင်နဲ့မဆုမွန်ကပြောပြပေးပါရှင်
အာဖဂန်စစ်ပွဲအဆုံးသတ်ရေးအတွက်အမေရိကန်နဲ့တာလီဘန်အဖွဲ့တွေကိုကြေမြောက်ဆွေးနွေးညှိနှိုင်းမှုတွေလုပ်နေတဲ့ကြားမှာပဲတာလီဘန်တွေဘက်ကဘာဂလန်ပြည်နယ်ပူအီခူမရီမြို့ကိုထပ်မံတိုက်ခိုက်လိုက်ပါတယ်ဒါဟာနှစ်ရက်အတွင်းဒုတိယမြောက်တိုက်ခိုက်ခံရတဲ့မြို့လည်းဖြစ်ပါတယ်တာလီဘန်သဘုံလေးဟာဒီမြို့အပြင်ဘက်မှာရှိနေတာဖြစ်တဲ့ဆိုပြီးတော့ဒီဘာဂလန်ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်တာလီဘန်အဖွဲ့ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကတော့တာလီဘန်တိုက်ခိုက်ရေးသမားတွေဟာဒီပူအီခူမီမြို့တဝိုက်ကလုံခြုံရေးဂိတ်တွေကိုဝန်ရောက်စီးနှင်းခဲ့ပြီးတော့အခုခါမှာတော့မြို့ထဲကိုရောက်နေပြီဖြစ်တဲ့ဆိုပြီးတော့ပြောပါတယ်။ဒါ့အပြင်ပြည်နယ်အုပ်ချုပ်ရေးမှုရဲ့အင်ကိုစီးနှင်းထားပြီးတော့အာဖဂန်တပ်တွေဘက်ကလည်းအကြီးအကျယ်ကြာဆုံးခဲ့တယ်ဆိုပြီးပြောပါတယ်။မနေ့စနေနေ့ကတုန်းကတော့တာလီဘန်တွေဟာကွန်ဒုစ်ပြည်နယ်မြို့တော်ကွန်ဒုစ်မြို့ကိုမနေ့လယ်အကြီးအချိန်မှာနေရာစုံကနေအင်အားအလုံးရင်းနဲ့ဝန်ရောက်တိုက်ခိုက်ခဲ့တာကြောင့်အာဖဂန်စစ်တပ်တွေနဲ့တိုက်ပွဲတွေအပြန်အလှန်ဖြစ်ပွားခဲ့ပါတယ်။တချိန်တည်းမှာပဲအာဖဂန်ငြိမ်းချမ်းရေးဆွေးနွေးပွဲကိုဥဆောင်နေတဲ့အမေရိကန်သံတမန်ဇာမာခါလီဇတ်ကသူ့အနေနဲ့ကာတာနိုင်ငံမှာတာလီဘန်တွေနဲ့ကိုယ်ချိန်မြောက်ငြိမ်းချမ်းရေးဆွေးနွေးတာတွေကိုအဆုံးသတ်ပြီးတော့ဒီဆွေးနွေးမှုနဲ့ပတ်သက်ပြီးတော့အာဖဂန်ခေါင်းဆောင်တွေကိုအစီရင်ခံဖို့အတွက်အာဖဂန်နိုင်ငံကဘူးမြို့ကိုသွားနေပြီဖြစ်တယ်ဆိုပြီး Twitter ကနေဒီကနေ့ကြေညာပါတယ်။သူ့ရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့ဝင်တချို့ကတော့ Channel ချက်လက်တွေနဲ့လက်တွေကိုဆက်ပြီးတော့ဆွေးနွေးနိုင်ဖို့အတွက်ဒိုဟာမြို့မှာဆက်ပြီးရှိသွားမှာဖြစ်တယ်ဆိုပြီးတော့တာလီဘန်ဘက်ကပြောပါတယ်ခင်ဗျာ
စီးရီးယားနိုင်ငံစစ်ရေးအရှိန်ရှော့ချထားတဲ့ဇုံမှာတော့အမေရိကန်ဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေလုပ်တာဟာအရင်သဘောတူညီချက်တွေကိုချိုးဖောက်တာဖြစ်ပြီးတော့ထိခိုက်သေးဆုံးမှုတွေအများအပြားဖြစ်စေတယ်လို့အပြစ်ရသဘောတူညီမှုကိုလည်းအနေရဖြစ်စေတယ်လို့ရုရှားစစ်ဘက်ကပြောကြားလိုက်ကြောင်းရုရှားသတင်းအေဂျင်စီတွေကဒီကနေ့ဖော်ပြလိုက်ပါတယ်အမေရိကန်အနေနဲ့ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးရုရှားကိုရောတူရကီကိုရောကြိုပြီးတော့သတိပေးတာမရှိဘူးလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကိုကိုကားပြီးDas သတင်းအေဂျင်စီကဖော်ပြပါရယ်ဒါအပြင်ရုရှားနဲ့ဆီးရီးယားစစ်လေရင်တွေဟာအဲ့ဒီစစ်ရေးအရှိန်လျှော့ထားတဲ့ဇုံအတွင်းကိုမကြခင်ကာလတွေအတွင်းကစီးနင်းတိုက်ခိုက်တာမရှိဘူးလို့လည်းပြောပါရယ်မနေ့စနေနေ့တုန်းကတော့အရှေ့အလယ်ပိုင်းဒေသနဲ့အာရှတိုက်အလယ်ပိုင်းဒေသတွေကစစ်ဆင်ရေးတွေကိုတာဝန်ယူရတဲ့အမေရိကန်ဗဟိုကာကုကဲရေးဌာနကတော့အမေရိကန်တပ်ဖွဲ့တွေဟာအယ်ဂိုင်ဒါအဖွဲ့ခေါင်းဆောင်ပိုင်းကိုပိတ်မှတ်ထားပြီးတော့ဆီးရီးယားနိုင်ငံအီဒစ်မြို့ရဲ့မြောက်ဘက်ကအယ်ဂိုင်ဒါတွေရဲ့စခန်းတစ်ခုကိုတိုက်ခိုက်ခဲ့တယ်လို့ပြောပါရယ်အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းမှာရှိတဲ့ Jihad တိုက်ခိုက်ရေးသမားတွေရဲ့အခြေစိုက်စခန်းတွေကိုထိမှန်ခဲ့တယ်လို့ဆီးရီးယားလူခွေစောင့်ကြည့်နေတဲ့အဖွဲ့တွေကပြောပါတယ်ရှင်
။အမေရိကန်ဒုသမ္မတ Mike Pence နဲ့ဒုသမ္မတကတော့ Karen Pence တို့ဟာပိုလန်နိုင်ငံဝါဆောမြို့မှာစတင်ခဲ့တဲ့ဒုတိယကမ္ဘာစစ်နှစ်80ပြည့်အထိမ်းအခမ်းအနားကိုတက်ရောက်ဖို့အတွက်ဝါဆောမြို့ကိုဒီနေ့မနက်မှာရောက်ရှိသွားခဲ့ပါတယ်။ဒီခန္ဓာကိုဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်နဲ့တခြားနိုင်ငံခေါင်းဆောင်တွေတော်များများလည်းတက်ရောက်ကြမှာဖြစ်ပါတယ်အမေရိကန်ဒုသမ္မတ ဒီ Donald Trump ကတော့ American အရှေ့တောင်ပိုင်း Florida ပြည်နယ်ကိုဥတီတိုက်ခတ်လာနေတဲ့ Dorian Hurricane မုန်တိုင်း Andy ကိုဖြေရှင်းနိုင်ဖို့အတွက်ဆိုပြီးတော့ဒီခီးစဉ်ကိုမသွားဘဲသူအစားဒုသမရ Pence ပဲတက်ရောက်တာဖြစ်ပါတယ်1939ခုနှစ်စက်တင်ဘာ1ရက်နေ့မှာနာဇီဂျာမနီတွေကပိုလန်နိုင်ငံကိုစတင်သိမ်းယူလာကနေဒုတိယကမ္ဘာစစ်စတင်ဖြစ်ပွားခဲ့တာပါအဲဒီနောက်ပိုလန်နိုင်ငံဟာဂျာမနီရဲ့လက်အောက်မှာ9နှစ်ကျော်နေခဲ့ရပြီးတော့အဲဒီတော့တွင်ပိုလန်နိုင်ငံသား6သန်းလောက်အသက်ဆုံးရှုံးခဲ့ရသလိုမြို့တွေရွာတွေနဲ့ဆက်ယုံတွေလည်းဖျက်ဆီးခံခဲ့ရပါတယ်ဒါပေမဲ့ဒီကနေ့အချိန်မှာတော့ဂျာမနီနိုင်ငံဟာဥရောပသမဂ္ဂထဲမှာရောကုန်သွယ်ရေးနဲ့စီးပွားရေးပိုင်းမှာပါပိုလန်နိုင်ငံရဲ့အနည်းဆုံးမဟာမိတ်နိုင်ငံဖြစ်နေဖြစ်ပါတယ်ခင်ဗျာ
သိမ့်ပိုက်ထားတဲ့အနောက်ဖက်ကမ်းမှာတော့ဂျူးတွေအခြေချနေထိုင်ရေးအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နီထန်နန်တန်ယာဟူကကတိပြုလိုက်ပါတယ်ဒီကနေ့တနင်္ဂနွေနေ့အနောက်ဖက်ကမ်းအီကန်နာမြို့ကမူလာတန်းကြောင်ဖွင့်ပွဲတစ်ခုမှာအခုလိုပြောလိုက်တာပါဂျူးတို့ရဲ့အချုပ်ချာအာဏာကိုအနောက်ဖက်ကမ်းမှာတိုးချဲ့သွားမှာဖြစ်တယ်လို့နောက်ထပ်ဒီလိုနေရာချထားရေးတွေကိုဆက်ပြီးလှုပ်ဆောင်သွားမယ်လို့လည်းသူကပြောပါတယ်ဒီလိုမျိုးဂျူးတို့ရဲ့အချုပ်ချာအာဏာတိုးချဲ့သွားမယ်ခရီးကိုဝန်ကြီးချုပ်နန်တန်ယာဟူအနေနဲ့ဘယ်တော့လောက်အကောင့်ထဲဖော်မယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမပြောတော့ပါဘူးဒီလိုအစီအစဉ်မျိုးကိုပြီးခဲ့တဲ့ဧပြီလအစ္စရေးတို့ရဲ့အထွေထွေရွေးကောက်ပွဲမတိုင်ခင်တုန်းကလည်းသူကတိပေးခဲ့ဘူးပင်မဲ့အခုထက်တိဘာမှလှုပ်ဆောင်တာတော့မရှိသေးပါဘူးပါလက်စတိုင်းကိုမြေနေရာပေးဖို့ကန့်ကွက်နေကြတဲ့လက်ရာစုတွေကဝန်ကြီးချုပ်ရဲ့ဒီလိုပြောဆိုမှုအပေါ်မှာထောက်ခံခဲ့ကြပေမဲ့လို့ဗဟိုလက်ဝဲရဲ့အမတ်တွေဘက်ကတော့ဝေဖန်ခဲ့ကြပါတယ်အစ္စရေးပါလက်စတိုင်းတို့ကြား2014ခုနှစ်ကတည်းကရပ်ဆိုင်းထားတဲ့ဆွေးနွေးမှုတွေပြန်ဆဖို့ကြိုးပမ်းနေတာမှာတော့ဂျူးတွေရဲ့အခြေချနေထိုင်ရေးဟာအခြေအတင်ဆွေးနွေးရမယ့်ကိစ္စရဲ့တစ်ခုလည်းဖြစ်ပါတယ်ရှင
် VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီဒီယိုကနေတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြန်မာတပ်မတော်နဲ့အေးရခိုင်လက်နက်ကိုင်တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်အတွင်းကတချို့နေရာတွေမှာလက်နက်ချီအင်တာနက်လိုင်းတွေဖြတ်တောက်ထားတာကိုဒီကနေ့မှာတော့ပြန်ပြီးတော့ဖွင့်ပေးလိုက်ပြီဖြစ်ပါတယ်မြန်မာအစိုးရညဉ့်ညိုင်းကိုယ်စားလှယ်အဖွဲ့တွေနဲ့အေးအဖွဲ့ဝင်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကြားတိုက်ပွဲတွေဆုံးသတ်ဖို့အတွက်ညဉ့်ညိုင်းဆွေးနွေးမှုတွေလုပ်နေချိန်မှာပဲအခုလိုအင်တာနက်လိုင်းတွေကိုပြန်ပြီးဖွင့်ပေးလိုက်တာဖြစ်တယ်လို့ဒေလီနော့ကုမ္ပဏီကဒီကနေ့မှပြောပါတယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်၅ခုမှာအင်တာနက်လိုင်းတွေပိတ်ထားတာကိုပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကပြန်ပြီးဖွင့်ပေးလိုက်တာဖြစ်တယ်ဆိုပြီးနော်ဝေးနိုင်ငံပိုင်းဒေလီနော့ဆက်သွယ်ရေးကုမ္ပဏီကပြောပါတယ်ဒါရီနောကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့အိတ်ဒေတာတွေအတွင်းငြိမ်းချမ်းရေးနဲ့ဒီငြိမ်းမှုကိုပြန်လည်တည်ဆောက်နိုင်ဖို့အတွက်အခုလိုပြန်ဖွင့်ပေးလိုက်တာဖြစ်တဲ့ဆိုပြီးတော့အာနာပိုင်တွေရဲ့ပြောကြားချက်ကိုကိုးကားပြီးတော့ဖော်ပြထားပါတယ်။ပြီးခဲ့တဲ့လပိုင်းတွေအတွင်းမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကိုင်အဖွဲ့တို့ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ရကနေရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တဲကမြို့နယ်6မြို့နယ်မှာအင်တာနက်လိုင်းတွေကိုဖျက်တောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဟောင်ကောင်မှာတော့ဒီမိုကရေစီရေးဆန္ဒပြတဲ့သူတွေဟာနောက်တစ်ချိန်ဆန္ဒပြပွဲအနေနဲ့လေစိတ်တေဘတ်စကားဂိတ်တွေမှာတည်ခတ်ပါချင်းစုဝေးနေကြပါတယ်အာနာပိုင်နေဘက်ကတော့လေစိတ်သွားတဲ့အမြန်ယထာလန်ခီးစဉ်ကိုပိတ်ထားပါတယ်ဒါပေမဲ့လည်းလေစိတ်သွားတဲ့တာမန်ယထာတွေကတော့ပြေးဆွဲနေတော့မှဖြစ်ပါတယ်ဟောင်ကောင်ကအစိုးရအတိုက်ခံနေကြောင်းဖြစ်တဲ့ညဘက်ကထိခိုက်ပျက်စီးမှုတွေကိုပြန်ပြီးတော့ဆန်းစစ်တဲ့နေရာမှာတော့ဟောင်ကောင်ဟာဒီမိုကရေစီပြောင်းလဲမှုကိုလိုလားတဲ့လူငယ်တွေကြောင့်စစ်မြေပြင်တစ်ခုလိုဖြစ်နေပြီလို့လုံခြုံရေးရဲအာဏာပိုင်တွေရဲ့လှုပ်ရက်အပေါ်မှာတာဝန်ရှိသူတွေဘက်ကကာကွယ်ပြောဆိုနေပါတယ်ဆန္ဒပြတဲ့သူတွေဘက်ကတော့လက်လုံမီးလောင်ဘုံတွေအပါအဝင်ဒုတ်အတိုစတွေနဲ့တိုက်ခိုက်မှုတွေကြောင့်ရေပိုက်မျက်ရည်ရိုးဘုံတွေတုံးဒုတ်တွေနဲ့ရိုက်နှက်တစ်ခါတစ်ခါမှာတော့တနက်တွေနဲ့ပါ6လက်ပြစ်ခတ်ရတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဟောင်ကောင်လူထုကိုဒေါသထွက်စေခဲ့တာကတော့မိယထာဘူတာယုံနှစ်ခုကိုဝင်စီးပြီးတော့အဲ့ဒီခီးသည်တွေကိုပါရိုက်နှက်ခဲ့တဲ့ကိစ္စပါ။ Pin Edward ဘူတာယုံနဲ့မှယထာစီခီးသည်တွေနဲ့လမ်းသွားလမ်းလာတွေကိုရဲတွေကတိုက်ခိုက်တဲ့ဗီဒီယိုကိုလူတွေကဖြန့်ဝေနေကြပါတယ်ရှင်။
အမေရိကန်ပြည်ထောင်စု Texas ပြည်နယ်အနောက်ဘက်မှာမနေ့စနေနေ့ကဖြစ်ခဲ့တဲ့ပြစ်ခတ်မှုအတွက်လူ9ယောက်ထပ်မံတေဆုံးပြီးတော့21ယောက်ဒဏ်ရာရသွားခဲ့တယ်လို့ American အာဏာပိုင်တွေကပြောပါတယ် Texas ပြည်နယ် Odessa မြို့နယ်အဲ့ဒီနားက Midland မြို့တွေမှာမနေ့ကပြစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပြီးတော့ဒါဟာအလုံးကိုစိုးရွားကြောက်မက်ဖွယ်ရာကောင်းတဲ့နေ့ဖြစ်တယ်ဆိုပြီးတော့ Odessa မြို့ရဲ့ရဲမှူးကြီး Michael Gurk ကပြောပါတယ်အခင်းစတင်ဖြစ်ပွားခဲ့တာကတော့တနတ်သမားလိုယူဆရသူဟာအမေရိကန်စာပို့တဲ့ဒီကားကိုအတင်းလူယူမောင်းနေပြီးတဲ့နောက်လူတွေကိုရှောက်ပစ်ခဲ့တာဖြစ်တယ်လို့ပြည်နယ်ရဲတပ်ဖွဲ့ကပြောပါတယ်တနတ်သမားဟာအသက်30အရွယ်လူပြူမျိုးသားဖြစ်ကြောင်းပြစ်ခတ်မှုဖြစ်ပြီးတဲ့နောက်ရဲတပ်ဖွဲ့ကလိုက်လံဖမ်းဆီးစဉ်မှာရဲတပ်ဖွဲ့က Tugu Yoshin Yong Ye Kayade Niyama Pemi Niro Tugu Ati Pika Pansigera Pidesubi Anabai Niga Piovare Di Pika Mutu Yedepo and Toyole and Yazoga Bido Tanatama Ha Bajang Lurigo Gulu Pikaya Lesura Guro Madia de Gulu Anabai Nibaga Piovare Tanatama Badu Suragura Ode Samu Yemujiga Topo Joso Jim Shigaslo Di Pika Mutu and Tigai Sonta Duri Yachinina
အခုလိုအဓိပ္ပာယ်မဲ့တရေဘောကြောင်စွာနဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဇနီနေ့ကကြီးညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ခင်ဗျာအင်အားဖြင့်
တနင်္ဂနွေနေ့ညနေပိုင်းနောက်ဆုံးရသတင်းတွေကိုကိုရဲနိုင်တဲ့အမှတ်စုမှုတို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ရှမ်းမြောက်ပိုင်းနဲ့ရခိုင်ဘက်မှာစီးပတိပခါရီပြင်းထန်နေပြီမဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့အစိုးရညီညာရေးကိုယ်စားလှယ်တွေထွေးဆုံမှုနောက်စစ်တပ်ဘက်ကနေတစ်ဖက်သက်အပြစ်ရတဲ့တန်းထပ်တိုးပေးလိုက်တဲ့အနေထားတွေကြောင့်တိုက်ပွဲတွေအမြန်
ိုးရတက်မတော်အစိုးရငင်းငင်းအဖွဲ့ရင်းနဲ့တွေ့ဆုံမှုကနေနိုင်ငံရေးဆွေးနွေးပွဲတွေဆက်သွားနိုင်မှုပြင်ဆင်နေတယ်လို့လည်းငင်းငင်းရေးအကြံပေးကပြောပါတယ်ပြည်တွင်းစစ်မင်းကြီးအစိုးရတက်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တို့ကြားငင်းငင်းရေးပေါ်ဆောင်နေမှုအလားအလာအခြေအနေတွေပေါ်မှာငင်းငင်းရေးကော်မရှင်အကြံပေးဦးလှမောင်ရွှေကို VOE မြန်မာပိုင်းကမဆုမုံကဆက်သွယ်မေးမြန်းထားပါတယ်
ကျွန်တော်တို့နိုင်ငံမှာဒီလက်နက်ကင်ပြစ်တခါတော့နှစ်ပေါင်း80ဒီဘက်လောက်ကျွန်တော်ရှိကြခဲ့တော့လက်နက်ကင်ပြစ်တခါနဲ့ဖြည့်ရှင်းမှုခက်တယ်ဆိုတဲ့ဟာတော့အလုံးအသဘောတူပြီးတယ်လို့ကျွန်တော်နားလည်ပါတယ်ဒါကြောင့်မလို့ဒီနေ့ရောက်မှုဆိုရင်တော့ဘောရဲမှာတူဆုံဆိုပြီးအဖြေရှာဖို့ဆိုတဲ့အရင်းရောင်းအောင်ဒီကျွန်တော်တွားတင်တယ်အဲ့အတွက်လည်းပြင်ဆင်နေတာပေါ့နော်ဘလောက်ညင်မလဲဒီမလဲဆိုတော့သက်ဆိုင်တဲ့ခွဲစည်းပေါ့လေသူကတော့တိုင်းသားလက်နက်ကင်ပေါ်ဒီတော့ဘာလို့ပေါ်လဲအမှုတီပါလိမ့်မယ်အခုမနေ့ကဒီကျွန်တော်ချိန်တူမှာညပိုင်းကတဲတော်ကဒီဘွဲနဲ့ NBC ပို့တယ်လို့ဆိုရတော့တိုးတက်မှုတွေရှိပါတယ်အဲဒီတိုးတက်မှုတွေကြောင့်လည်းလာမယ့်စက်တင်ဘာ16မှာပြန်ဆုံနိုင်ဖို့အဲ့မှာပါလို့ထွက်ကိုလည်းထပ်ပြီးတော့ဒီလက်မှတ် YouTube နဲ့ထပ်ကြည့်ပါဖို့တော်တော်လည်းဒီကနေ့27ရက်ကျွန်တော်ဒီကတန်းတူပလေးကဖြစ်ပါတယ်ဒါတော့ထပ်ပြီးတော့ကျွန်တော်တို့ကြိုးစားအောင်ပဲညနေချက်တည်းကအများကြီးရှိနေပါလိမ့်မယ
်ဟုတ်ကဲ့အငယ်အဲ့တော့မနေ့ကထုတ်ပြန်တဲ့6ချက်ထဲမှာလည်းပါတာကလက်တလောဖြစ်နေတဲ့တိုက်ပွဲတွေရက်စဲရေးအတွက်ကိုလည်းတွေ့ဆုံဆွေးနွေးဖို့ဆိုတော့ဒီရှေ့ဆက်သွားမဲ့ဒီဆွေးနွေးပွဲတွေကအလားအလာကောင်းနေမျှော်လင့်လို့ရလား
အဲကျွန်တော်တို့ကတော့အကောင်းမြင်ပါတယ်ရဲလုံဝန်းစင်ဆိုတော့တစ်ဖက်တော့လုံးလုံးမရဘူးအဲ့တစ်ဖက်ကဒီဒီဆောက်လောရတဲ့အလုပ်ဖြစ်တဲ့အတွက်တော့ဒါနှစ်ဖက်လုံးကတော့အကျိုးရပါလိမ့်မယ်ကျွန်တော်အနေနဲ့တော့ဒါအကောင်းမြင်ကြပါလို့ရတယ်။ဒီ NRPC ကစုဖွဲ့ပေးလိုက်တဲ့ကိုယ်စားလှယ်အဖွဲ့ကဒီ NR လက်နက်ကိုင်တွေကိုသွားပြီးတော့ပြည်စုံမှရှိတယ်။ NC လက်နက်ရေးထိုးတာတဲ့ဆယ်ဖွဲ့ပေါ့ CBS ရဲ့အလုပ်အဖွဲ့နဲ့ဒီ NRPC ရဲ့စုဖွဲ့ကတဲ့စစ်ဘေးကိုယ်စားလှယ်အဖွဲ့ရောင်းမှဆွေးနွေးဖို့ရှိပါတယ်။အဲ့တော့ဒီကြည့်ရောလူပြည်တော်မှာကက်ဆိုင်တဲ့နာကောင်းဆောင်နေတဲ့ဆိုရတမကြည့်ကြတဲ့ဒီကြကြည့်ကြလို့ပြေဆုံးလို့ရှိတယ်။အဲရနေဒီမိလာကနေနိုင်ငံဆွေးနွေးပွဲတွေဆက်သွားနိုင်မှုတော့အခုဖြစ်နေရရှိပါတ
ယ်။ဟုတ်ကဲ့။အဲ့တော့အခုလောလောဆယ်ဒီလက်ရှိမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုအနေနဲ့ပတ်သက်ပြီးတော့ဗောနော်အခုဒီပင်လုံကလည်းဒီနောက်ကနေပြီးတော့မှနိုင်ငံရေးဆွေးနွေးပွဲတွေဆက်သွားနိုင်မှုအရေးကလည်းတချို့နေရာတွေမှာဒီတည်ဆုံမှုတွေဗောနော်နောက်ပြီးတော့ဒီနှောင့်နှေးမှုတွေရှိနေတယ်လို့လည်းပြောတယ်။အဲ့တော့အဲ့ဒီအခြေအနေတွေကတော့ဘယ်လိုများရှိပါလဲရှင်။ဆက်ပြီးတော့မိလာကနေသွားနိုင်မှုအနေအထားက
ဟုတ်ပါတယ်ဒီ2018ခုနှစ်မှာဒီပြည်တော်စုနေတဲ့ဒီလာကဒီ20တရားစုပြန်တော့တတိယအစီအစဉ်ပြီးတဲ့နောက်ပိုင်းမှာအဆပါပါလေချက်ကြတဲ့ဒီစတဲ့မတူပါနေပြီးတော့ဒီအလုပ်တော်စနေဝယ်တွေကိုလုပ်ရတာရှိတယ်အဲ့တော့ NC တနိုင်ငံလုံးတစ်ခါတက်ခံမှုရဲ့ဘယ်လိုတူစာချက်မှာတော့ဒီလိုအခက်အခဲတွေရှိရင်အစိုးရတက်မလို့နဲ့တိုင်းသားလုံးနဲ့ကြိုင်ပြီးခေါင်းဆောင်ပြီးဆွေးနွေးတဲ့ဒီလိုပဲမနေရမယ်လို့ကျွန်တော်တို့ပါတယ်ဟုတ်တယ်အဲ့တော့ကျွန်တော်တို့ရောက် နိုင်ဒီပဲနဲ့အပြစ်မှာပဲအဲ့ဒါကျွန်တော်တို့ပြောနေကြရတာရှိတယ်။အဲ့အဓိကတော့အလုံးကတော့ပေါ်ဝင်တဲ့ဆိုအလုံးက SCA တိုင်းသွားဖို့သဘောတူတယ်။ SCA တိုင်းကအောင်မြင်လို့မယ်လို့လည်းစနစ်ချင်းပြလာတယ်။အဲ့ဒါပေမဲ့ဒီပေါ်မှာနားလည်မှုနဲ့အကောင့်တွေပုံမှုပါတော့တူသေးတဲ့အတွက်အဲ့ဒါတွေကိုသိနေကြရတာပါ။အခုတော့ပိုတော့နေကြလာတော့ဗောလေ။ဒါတွေကိုလာမယ့်စက်တင်ဘာ9ရက်မှာတစ်ခွဲနဲ့လာမယ့်စက်တင်ဘာ10စက်တင်ဘာ10ခွဲနဲ့ကိုကျွန်တော်တို့ပြန်ပြောပြီးရတော့တော်တော်လေးတော့ဒီကျွန်တော်ရှင်နေနိုင်ပြီးတော့ဆက်သွားနိုင်မယ်လမ်းကြောင်းတွေရှိလာမလို့ဒီတည်
းဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ဒါကတော့ဒီအပြစ်ခက်ရက်ဆဲပြီးသားအဖွဲ10ပွဲရဲ့အနေထားပေါ့ဆိုတော့ဒီအပြစ်ခက်မရက်ရသေးတဲ့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဒီ NRPC နဲ့တွေ့ဆုံဆွေးနွေးမှုရဲ့အလားအလာနောက်ပြီးတော့သူတို့ bilateral ကနေတစင် NGO သွားနိုင်မဲ့အနေထားကရောအခုလက်တလောဆောင်ရွက်ချက်တွေကဘယ်လိုများရှိပါလဲရှင်ပြီးတော့မနေ့ကလည်းတက်ဖက်ကနေပြီးတော့ထပ်ပြီးတက်တန်းတိုးပေးတယ်အဓိကတော့ဒီဆွေးနွေးမှုတွေအထူးသဖြင့် NRPC နဲ့ဆွေးနွေးမှုတွေပို့ပြီးတော့မှအဆင်ပြေအောင်ဆိုတဲ့အကြောင်းပြချက်တခုလည်းထည့်ထားတော့အဲ့ဒီအနေထားကရောဘယ်လိုများရှိပါလဲရှင်
အခုကျွန်တော်တို့လက်မှတ်ထိုးပြီးသား10ဘွဲရှိလို့ NCA လက်မှတ်မထိုးရသေးတာကတော့တောင်ပိုင်းမှာဒီ KNDP တစ်ခွက်နဲ့မြောက်ပိုင်းမှာ9ခွက်ကျန်ပါသေးတယ်။တောင်ပိုင်းက KNDP ကတော့ bilateral လက်မှတ်ထိုးရတယ် NCA လက်မှတ်ရေးထိုးနိုင်မှုတော့ညှိနှိုင်းနေပြီဖြစ်ပါတယ်။မြောက်ပိုင်းမှာ9ခွက်မှာ3ခွက်ဝမိုင်းလာနဲ့ SSDP ကတော့ bilateral ထိုးရပြီးတော့ကျန်တဲ့4ခွက်ကတော့ bilateral မထိုးရဘူးပေါ့။ဒါပေမဲ့ခုနကပြောလို့ရတဲ့အကြည့်မထိုးရသေးတော့ဒီ NRPC ရဲ့အနေနဲ့တော့ bilateral မထိုးရသေးတဲ့လေးဘွဲ့နဲ့ bilateral ထိုးဖို့ရယ် bilateral ထိုးပြီးသား၃ဘွဲ့ကိုတော့ NCA ထိုးဖို့ရယ်တကယ်တော့ဆက်ကျူးလာနေပါလားအဲ့နှစ်ခုလုံးနဲ့တကယ်တော့လုံနေပါလားမနေ့ကပြည်ရဲ့ကျဲတော်မှတွေ့တဲ့စီမံဘွဲ့ကတော့ bilateral မထိုးရသေးတဲ့လေးဘွဲ့နဲ့ bilateral ထိုးနိုင်မှုနောက်တစ်ဆင့်ကတော့ NCA ထိုးနိုင်မှုကျူးလာနေကြပါလား
ရှိလာမယ့်တပင်ပက်တရီထဲမှာ NC အပြည့်ရဲ့အဖွဲ့တွေနဲ့ NC အပြည့်ရဲ့မထိုးထားတဲ့အဖွဲ့တွေနဲ့ရောတွေ့ဆုံဆွေးနွေးကြမယ်။အစိုးရဘက်ကငြိမ်းချမ်းရေးဖော်ဆောင်မှုရှိအလားအလာတွေကိုငြိမ်းချမ်းရေးကော်မရှင်အကြံပေးဦးလာမောင်ရွှေကို VOE မြန်မာပိုင်းကမတ်စုမုံကဆက်သွယ်မေးမြန်းထားတာကိုနားဆင်ခဲ့ရတာပါ။အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်သတင်းလွှာမှာတော့ထိုင်းမြန်မာနယ်စပ်မဲဆိုင်တာချီလေးချစ်ကြီးတရားကနေဝင်ရောက်လာတဲ့မြန်မာနိုင်ငံသူ2ဦးကိုကာလာတံဘိုးဘန်းငွေ12တန်းကျော်တံမိုးရှိတဲ့စိတ်ကြွစီးပြားတွေနဲ့ ice လို့ခေါ်တဲ့မူရစ်ဆေးဝါးတွေနဲ့ဩဂုတ်လ28ရက်နေ့ကဖမ်းမိခဲ့တယ်လို့မဲဆိုင်မြို့အကောက်ခွန်အရာရှိကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်ဒီအကြောင်းကိုမအေးမသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်ထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်မဲဆိုင်မြို့ဘက်ကိုရှမ်းပြည်တာချီလေးဘက်ကနေဝင်ရောက်လာတဲ့မြန်မာနိုင်ငံသူ2ဦးဖမ်းဆီးခံခဲ့ရတာပါသူတို့ဖွဲ့ယူတဲဆောင်လာတဲ့မုတ်ထုတ်တွေအတွင်းမှာကိုသုံးလုံးတစ်စိတ်စိတ်ကြွစီပြား၄၀၀၀နဲ့အတူ ice လို့ခေါ်တဲ့မူရစ်ဆေးဝါး၂ကီလိုကိုမဲဆိုင်အကောက်ခွန်အရာရှိတွေကစစ်ဆေးတွေ့ရှိသွားပါတယ်။မဲဆိုင်မြို့အကောက်ခွန်ဦးစီးအရာရှိနိုင်ကနုတ်ဝမ်စွန်ထရီကသတင်းစာရှင်းလင်းပွဲအတွင်းမှာအခုလိုပြောဆိုသွားပါတယ်
။ ice ဆက်တော့ဆက်တော့ทั้ง2คนเนี่ยเข้ามาในห้องที่ทําการโรงสถานเด็กมาตรวจสอบปรากฏว่าหลังจากที่เปิดพบอีกออกก้อนยาเสพติดนะครับที่ลักษณะนี้นะครับซุกซ่อนอยู่ในกล่องทั้งหมดนะครับซึ่งเรามาเทสด้วยกับยาตรวจสอบยาเสพติดแล้วพบว่าเป็นยาไอซ์ขวดนึงแล้วก็เป็นยาบ้าส่วนหนึ่งนะครับ
ကျွန်တော်တို့အောက်ခွန်အရာရှိတွေကအမျိုးသမီးတွေတည်လာတဲ့ပစ္စည်းတွေကိုမတင်ကားရာကြောင့်စစ်ဆေးရမှာစိတ်ကြွစေးတွေ ice လို့ခေါ်တဲ့မူရစ်ဆေးတွေတွေ့ရှိသွားတာဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါအသက်33နှစ်အရွယ်နန်းနွမ်မိုးအသက်22နှစ်အရွယ်နန်းနွမ်းအောင်တို့ဟာမြန်မာနိုင်ငံကူးစာအုပ် passport တွေကိုင်ဆောင်ထားကြသူတွေဖြစ်ပါတယ်သူတို့နှစ်ဦးဟာထိုင်းနိုင်ငံအတွင်းမှာအလုပ်လုပ်ကိုင်နေကြသူတွေဖြစ်ပြီးမူရစ်ဆေးဝါးမှောက်ခိုသမားတွေကထိုင်းနိုင်ငံကထုတ်တဲ့မုတ်ထုတ်တွေထဲမှာစိတ်ကြွစည်းတွေဖက်ပြီးထိုင်းနိုင်ငံအတွင်းကိုတည်ယူခန်းခဲ့တာလို့လည်းထိုင်းရနာပိုင်းတွေကပြောဆိုခဲ့ပါတယ်ရှင
်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသေး။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။ဒီနေ့လာနေမှာဘောဓုတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစေကွက်သတင်းတွေကိုတင်ဆက်ပေးနေပါတယ်။ဒီအစီအစဉ်တွေကိုမြစီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါတယ်။ VOE အစီအစဉ်တွေနဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOE မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
ဖီဝီမြန်မာပိုင်းရဲ့တင်းနေဦးနေညနေပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။ကနေဒါနဲ့မက္ဆီကိုနိုင်ငံတွေဟာအမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးသဘောတူညီချက်အသစ်2018ခုနှစ်မှာရခဲ့ပါတယ်။ USMCA ဆိုတဲ့ကုန်သွယ်ရေးသဘောတူညီချက်ဟာအမေရိကန်တွေအတွက်ပို့ပြီးတော့အကျိုးရှိစေတယ်ဆိုပေမဲ့ဒီစီစဉ်အကောင့်ထဲပေါ်လာဖို့ကတော့အမေရိကန်ကွန်ဂရက်စ်လွှတ်တော်ကအတီးပြုတ်ပေးဖို့လိုအပ်နေပါတယ်။ VOA သတင်းတောက် Kane Farabo ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်ကတင်ပြပေးထားပါတယ်ရှင်
။ Illinois ပြည်နယ်ဒီဂိတာမှာနှစ်နှစ်တစ်ကြိမ်ကျင်းပလေရှိတဲ့စိုက်ပျိုးရေးကဏ္ဍသုံးစက်မှုရန်ရပြပွဲမှာနောက်ဆုံးပေါ်ယင်းစစ်ပစ္စည်းတွေကိုတွေ့နိုင်ပါတယ်။ဒါပေမဲ့လည်းအမေရိကန်စိုက်ပျိုးရေးသမားတွေအနေနဲ့ယင်းဆိုင်နေရတဲ့ခက်ခဲကတော့နိုင်ငံတကာကုန်သွယ်ရေးအခြေအနေအလားအလာဘယ်တော့ပြန်ကောင်းလာမလဲဆိုတာပါ။ Illinois ပြည်နယ်ပြောင်းမှုစိုက်ပျိုးရေးအသင်းပြောခွင့်ရ Tricia Brake က
It's important for farmers in Illinois to understand how important
Tipa pokong timore ka ma blao ajo mya shi mle so da Illinois ka le thama re twa aye chi ba de Illinois ha tacha pi ne re the pyang phu po tin po re pi ne ba
Di ni pya bwe ma ro tu ye Illinois pyang sai pyo yi atin anin ne USMCA lo kho de American Mexico Canada nai ngan ni ye kong nwe ye tabor tu nyi che te ye aye pa bon a chaung ma အရင်နှစ်တွေကလို့မဟုတ်ပဲဒီနှစ်မှာတော့စိုက်ပျိုးရေးသမားတွေအနေနဲ့သူတို့ရဲ့စိုးရိမ်ပူပန်မှုတွေကိုပြည်내ကိုစားပြုလွှတ်တော်အမတ်တွေဓာတ်ရိုက်သိနိုင်အောင်အစီအစဉ်တစ်ခုကိုအကောင့်ထဲပေါ်နေပါတယ
် We have a call to action campaign we're using a
တယ်လီဖုန်းနဲ့ဆက်သွယ်တိုက်တွန်းတဲ့လှုပ်ရှားမှုတစ်ခုပါစီရင်ပေးထားတဲ့စိုက်ပျိုးရေးသမားတွေအနေနဲ့ USMCA သဘောတူညီချက်သစ်ကိုလွှတ်တော်ပြန်ဆစချင်းအတီးပြုတ်ဝေဖို့သူတို့ရဲ့ကိုစားပြုအောက်လွှတ်တော်နဲ့အထက်လွှတ်တော်အမတ်တွေကိုဓာတ်ရိုက်ဖုန်းဆက်ပြောကြားနိုင်ပါလိမ့်မယ်
အထူးသဖြင့်စိုက်ပျိုးရေးရာသီအစမှမိုးများတာကြောင့်အရှုံးပေါ်နိုင်တဲ့ဒီနှစ်မှာ USMCA သဘောတူညီချက်အမြန်အသက်ဝင်လာပြီးတော့ကုန်သွယ်နိုင်ဖို့ဟာပိုအရေးကြီးနေတာပ
ါ For our area and probably for our farm probably 20
ဒီဒေသရဲ့20နဲ့25ရာခိုင်နှုန်းလောက်မှာစိုက်ပျိုးလို့မရခဲ့ပါဘူးဒါတွေမဟုတ်ပါဘူးရေမြုပ်တာဒါမှမဟုတ်တခြားအကြောင်းအရာတွေကြောင့်နောက်ထပ်10ရာခိုင်နှုန်းလောက်ကလည်းစိုက်ပျိုးလို့မရခဲ့ပါဘူးလို့တောင်ပိုင်း Illinois ပြည်နယ်ကစိုက်ပျိုးရေးသမား Jim Reben ကပြောသွားတာပါဒါပြင်ကနေဒါမက္ကဆီကိုနဲ့အမေရိကန်ပြည်ထောင်စုကုန်သွယ်ရေးအခြေအနေကိုတရုတ်ကလည်းစောင့်ကြည့်နေနေတာကြောင့်စိုက်ပျိုးရေးသမားတွေပိုးပြီးတော့စိတ်မသက်မသာဖြစ်နေတာပါဒီမိုကရက်နဲ့ရီပပ်ဘလစ်ကန်တွေကြားနိုင်ငံရေးအခြေခံနဲ့သဘောထားကွဲလွဲမှုတွေဟာသူတို့အတွက်ပိုးပြီးတော့အခက်အခဲဖြစ်စေတာပါသဘောတူညီချက်သစ်နဲ့ပတ်သက်လို့အမေရိကန်စိုက်ပျိုးရေးဝန်ကြီးဆန်နီပါဒူးကအခုလိုပြောပါတယ်
I believe today if it were put on the floor of the house.
ဆရာမမဲခွဲဆုံးဖြတ်ပြီးဆိုရင်တော့အများစုကသဘောတူမယ်လို့ထင်ပါတယ်။တကယ်ကိုပြည်စုံတဲ့သဘောတူညီချက်ဖြစ်ပြီးအမေရိကန်အတွက်တကယ်လိုအပ်ပါတယ
်။စိုက်ပျိုးရေးသမားတွေအနေနဲ့ USMCA သဘောတူညီချက်တွေအလင်းမြန်အကောင့်ထဲပေါ်လာစေခြင်းနဲ့ဆိုတာကိုသူ့အနေနဲ့နားလည်ကြောင်းလဲဝန်ကြီးပါတီယူကပြောပါတယ်။ဒါပေမဲ့လည်းအမြန်အကောင့်ထဲပေါ်လာဖို့ကတော့ Congress လွှတ်တော်ပေါ်မှာသာမူတည်ကြောင်းသူကပြောပါတယ်။
Congress has to ratify this. These right. guys behind me know that.
Congress ကအတည်ပြုပေးဖို့လိုတယ်ဆိုတာကိုသူတို့သိကြပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌကအတည်ပြုမဲခွဲဖို့ကိုစလုပ်ရပါမယ်
။တကယ်လို့စက်တင်ဘာလွှတ်တော်ပြင်ဆင်ချိန်မှာမဲခွဲအတည်ပြုဖို့လုပ်တယ်ဆိုရင်တော့မလဲစိုက်ပျိုးရေးသမားတွေအတွက်တော့အခက်အခဲတွေအများကြီးဒီနှစ်မှာကြုံခဲ့ရပြီဖြစ်တာကြောင့်ရှေ့လျှောက်အဆင်ပြေဖို့အတွက်သူတို့ကမျှော်လင့်နေပါတယ်ခင်ဗျာ။
ကိုအောင်ပါရှင်အခုဆက်ပြီးတော့ကဘာတဝမ်းကဒုက္ခသည်ကလေးငယ်တွေအနာဂတ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနှာစင်ရအောင်ပါကမ္ဘာတဝမ်းမှာအရေးအတွက်အဖြစ်3.8%တန်းရှိတဲ့ဒုက္ခသည်ကလေးတဝက်လောက်ဟာကျောင်းနေခွင့်မရတဲ့အတွက်တိုးတက်ကောင်းမွန်တဲ့အနာဂတ်ကိုတည်ဆောက်ဖို့အသက်မွေးဝမ်းကြောင်းမှုအတတ်ပညာတွေမတက်မြောက်နိုင်ဘူးလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကအစီရင်ခံစာထုတ်ပြန်ပါတယ်။ဒီအကြောင်းကို UNHCR ဌာနချုပ်ရှိတဲ့ဂျနီဗာကနေလီဆာရှ်လိုင်းကသတင်းပေးပို့ထားတာကိုမတ်ခွန်ညိုကပြောပြပေးပါရှင်။
ကမ္ဘာတစ်လွှားကဒုက္ခသည်ကလေးတွေရဲ့ပညာရေးခြေရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂကလေ့လာတဲ့အခါမှာကလေးတွေဟာအသက်ပိုကြီးလာလေပညာသင်နိုင်တဲ့ဥယေကိန်းကဏ္ဍနှဲပါပြီးပိုဆိုးလာလေဖြစ်နေတာကိုတွေ့ရပါတယ်။ကမ္ဘာတစ်ဝှမ်းမှာမူလတန်းပညာသင်နိုင်တဲ့ကလေး97ရာခိုင်နှုန်းရှိတဲ့အချိန်မှာဒုက္ခသည်ကလေးတွေကတော့63ရာခိုင်နှုန်းသာကျောင်းတက်နိုင်ကြပါတယ်။ကမ္ဘာတစ်လွှားကလယ်တန်းပညာရေးသင်ကြားနိုင်တဲ့ကလေးပေါင်း84ရာခိုင်နှုန်းမှာဒုက္ခသည်ကလေးတွေကြားမှာတော့24ရာခိုင်နှုန်းသာရှိတယ်လို့ဖော်ပြထားပါတယ်။ဒုက္ခသည်ကလေးတွေကြောင်းမတက်နိုင်တဲ့အဓိကအကြောင်းရင်းကငွေကြေးမတက်နိုင်တာကြောင့်ဖြစ်တယ်လို့ UNHCR ကပြောပါတယ်။နိုင်ငံတကာဆက်သွယ်ရေးဌာနအကြီးအကဲလည်းဖြစ် UNHCR ပြောခွင့်ရလည်းဖြစ်တဲ့ Melissa Fleming ကဒုက္ခသည်တွေရဲ့ပညာရေးမှာသေချာလေ့လာပြီးရင်းနှီးမြှုပ်နှံမှုမလုပ်ခဲ့တာကြောင့်အခုလိုဖြစ်ရတာလို့ပြောပါတယ်။ဒါအပြင်ဒီကိစ္စဟာဝမ်းနည်းစရာကောင်းယုံတာမကမိုက်မဲရလဲကြတယ်လို့အခုလိုပြောပါတယ
် Not investing in refugees people who have fled war zones, people who fled countries where the world
ဖြစ်နေတဲ့ဇုံတွေကနေထွက်ပြေးလာကြတဲ့ဒုက္ခတွေပဲတိုင်းပြည်တွေကနေဆန့်ခွာထွက်ပြေးကြတဲ့ဒုက္ခတွေပဲပညာရေးအတွက်ရင်းနှီးမြှုပ်နှံမှုမလုပ်ကြတာဟာသူတို့ရဲ့အနာဂတ်အတွက်မစင်စားကြတဲ့သဘောပါသူတို့တွေလက်စားချေဖို့မလုပ်ဘဲနဲ့ပြန်ပြီးတော့ရင်ကြားစီရေးပဲလှုပ်လာပြီးတော့အနာဂတ်ငြိမ်းချမ်းရေးကိုမြင်ချင်နေဆိုရင်တော့စဉ်းစားဖို့လိုပါတယ်
UNHCR ဟာဒုက္ခသည်တွေရဲ့အလဲတန်းပညာရေးအတွက်ရည်ရွယ်ပြီးစတင်ခဲ့တဲ့အစီအစဉ်တစ်ခုကိုထောက်ပံ့ပေးနေပါတယ်။ဒီအစီအစဉ်ကနေကျောင်းသစ်တွေကိုတည်ဆောက်ဖို့ကျောင်းဟောင်းတွေကိုပြုပြင်ဖို့ဆရာတွေကိုသင်တန်းပေးဖို့နဲ့ဒုက္ခသည်မိသားစုတွေတဲကကလေးတွေကိုကျောင်းထားနိုင်အောင်ငွေကြေးထောက်ပံ့ဖို့စတဲ့လုပ်ငန်းစဉ်တွေကိုကြိုးပမ်းဆောင်ရွက်ပေးသွားဖို့ရှိပါတယ်။မမတူဒိုင်ယန်ဘလိတ်က UNHCR ဒုက္ခသည်ပြဿနာဖြေရှင်းရေးဌာနကလက်ထောက်အမှုဆောင်ညွှန်ကြားရေးမှူးပါဆက်ကြောသက်ဒုက္ခသည်ကလေးတွေရဲ့အလေတန်းပညာရေးနဲ့ပတ်သက်တဲ့တချို့အစီအစဉ်လေးတွေဟာဒီလုပ်ငန်းစဉ်ကြီးတစ်ခုလုံးမပြီးခင်မှာစလို့ရတာတွေရှိတယ်လို့သူကပြောပါတယ
် We are going to start in a very I think
ကျွန်တော်တို့အနေနဲ့အာဖရိကဥကြိုဒေသအရှေ့ပိုင်းဒေသအာရှဒေသတွေမှာရှိတဲ့နိုင်ငံတွေကနေစပြီးလုပ်ပေးသွားမှာပါအဲဒီကနေမှပညာရေးဆိုင်ရာအရင်းမြစ်တွေချုပ်တင်နေပါတယ်တခြားတိုင်းပြည်တွေထိဆက်ပြီးအကောင့်ထဲပို့ပေးသွားမှာပါ
ဒီအစည်းအဝေးအောင်မြင်ဖို့အတွက်ငွေကြေးလိုအပ်ချက်ပမာဏကြီးမားမှာဖြစ်တဲ့အကြောင်း UNHCR ကပြောပါတယ်။ဒါပေမဲ့ဒုက္ခသည်တွေရဲ့အလေတန်းပညာရေးအတွက်ဆိုရင်တော့ကနဦးဒေါ်လာသန်း250လောက်နဲ့စတင်လှည့်ပတ်နိုင်မှာဖြစ်ကြောင်းလည်းပြောပါတယ်ရှင်။မခွာညူပြောပြပေးခဲ့တာပါ။ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ VOE ကအခုထုတ်လွှင့်တဲ့အစီအစဉ်ကိုရေဒီယိုကသာမက VOE ရဲ့အင်တာနက်ဆက်မြင်နာဖြစ်တဲ့ burmese.voanews.com ကနေလည်းကျမတို့ထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့တနင်္ဂနွေညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုရင်နိုင်ကပြောပြပေးပါရှင်။
အာဖဂန်စစ်ပွဲအဆုံးသတ်ရေးအတွက်အမေရိကန်နဲ့တာလီဘန်အဖွဲ့တွေကိုကြေမြောက်ဆွေးနွေးညှိနှိုင်းမှုတွေလုပ်နေတဲ့ကြားမှာပဲတာလီဘန်တွေဘက်ကဘာဂလန်ပြည်နယ်ပူအီခုမရီမြို့ကိုဒီကနေ့မှထပ်မံတိုက်ခိုက်လိုက်ပါတယ်။ဒါဟာနှစ်ရက်အတွင်းမှာတာလီဘန်တွေဘက်ကဒုတိယမြောက်တိုက်ခိုက်ခံရတဲ့မြို့လည်းဖြစ်ပါတယ်။စီးရီးယားနိုင်ငံစီးအရှိန်ရှော့ချထားတဲ့ဆိုမှာအမေရိကန်ဘက်ကလေကြောင်းတိုက်ခိုက်မှုလုပ်တာဟာအရင်သဘောတူညီချက်တွေကိုချိုးဖောက်ပြီးထိခိုက်သေးဆုံးမှုတွေအများပြားဖြစ်စေသလိုအပြည့်ရသဘောတူညီမှုကိုလည်းအန္တရာယ်ဖြစ်စေတယ်လို့ရုရှားဘက်ကပြောလိုက်ကြောင်းရုရှားသတင်းအေဂျင်စီတွေကဒီကနေ့မှဖော်ပြလိုက်ပါတယ်။အမေရိကန်ဒုသမရမိုက်ပန့်စ်နဲ့ဒုသမရကော်ကယ်ရန်ပန့်စ်တို့ဟာပိုလန်နိုင်ငံဝါဆော့မြို့မှာစတင်ခဲ့တဲ့ဒုတိယကမ္ဘာစစ်ဒီနှစ်80ပြည့်အထိမ်းအမှတ်အခမ်းအနားကိုတက်ရောက်ဖို့အတွက်ဝါဆော့မြို့ကိုဒီကနေ့မှရောက်ရှိသွားခဲ့ပါတယ်။ဒီခန္ဓာကိုဂျာမနီဝန်ကြီးချုပ်အင်္ဂလာမာကောနဲ့တခြားနိုင်ငံခေါင်းဆောင်တွေအတော်များများလည်းတက်ရောက်ကြမှာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်ရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်ကိုဥတီတိုက်ခတ်လာနေတဲ့ဒိုရီယန်ဟာရီကိန်းမုန်တိုင်းအန်ဒီယေကိုဖြေရှင်းနိုင်ဖို့အတွက်ဆိုပြီးတော့ဒီခီးစဉ်ကိုမသွားဘဲသူ့အစားဒုသမ္မတပန့်စ်ပဲတက်ရောက်တာဖြစ်ပါတယ်။မြန်မာတပ်မတော်နဲ့အေရခိုင်လက်နက်ကိုင်အဖွဲ့ဝင်တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်၆မြို့နယ်မှာလာနေချီအင်တာနက်လိုင်းတွေဖြတ်တောက်ထားတာကိုဒီကနေ့မှပြန်ပြီးတော့ဖွင့်ပေးလိုက်ပါတယ်။မြန်မာအစိုးရညီညာရေးကိုယ်စားလှယ်အဖွဲ့အင်းနဲ့အေးဘာဝင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေကြားတိုက်ပွဲတွေဆုံးသက်ဖို့အတွက်ညီညာရေးဆွေးနွေးမှုတွေလုပ်နေချိန်မှာပဲအခုလိုအင်တာနက်လိုင်းတွေပြန်ဖွင့်ပေးလိုက်တာဖြစ်တယ်လို့ Telenor ကုမ္ပဏီကပြောပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်၅ခုမှာအင်တာနက်လိုင်းတွေပိတ်ထားတာကိုပို့ဆောင်ရေးနဲ့ဆက်သွယ်ဝန်ကြီးဌာနကပြန်ဖွင့်ပေးလိုက်တာဖြစ်တယ်ဆိုပြီးတော့နော်ဝေးနိုင်ငံပိုင် Telenor ဆက်သွယ်ကုမ္ပဏီကဒီကနေ့မှကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုရရင်နိုင်ပြောပြပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ L Subay L Taye ဖြစ်ပါတယ်ဒီကနေ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာ16925ရုပ်ကနေထုတ်လွှင့်ပေးခဲ့တာပါရှင် VW ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်အားလုံးပဲရှင်လန်းချမ်းမြေ့ကြပါစေကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.